စီဆိုင်မြို့နယ်အရှိချမ်းတောင်ရှိကျေးရွာအုပ်စုလွယ်ဆောင်ကျေးရွာနဲ့လွယ်ထွဲကျေးရွာအနီးတစ်ဝိုက်မှာပအိုးအမျိုးသားလွမြောက်ရေးတပ်မတော် BNL နဲ့စစ်ကောင်စီတပ် BNO ပြည်သူ့ဆဲပူးပေါင်းအဖွဲ့တို့မနေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ PNLA ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကအခုလိုပြောပြပါဗျာ။
တိုက်ပွဲဖြစ်ပွားတာရှိပါတယ်စီဆိုင်မြို့ရဲ့အခြေဘက်ဒိုင်ထွဲရွာနီးမှာပေါ့နော်။တိုက်ပွဲမှာတော့စီကောင်စီရဲ့အလောင်းစဲအလောင်းတရုံတစ်စင်းနဲ့လင်းနဲ့ဆက်လက်တင်းဆဲရမိတာရှိပါတယ်။
တိုက်ပွဲဖြစ်ရာနယ်မြေအနီးတစ်ဝိုက်မှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့ပြီးတော့ဒေသခံတချို့ထိခိုက်ဒေဆုံးတာတွေရှိခဲ့တယ်လို့လည်းပြောပါဗျာ။
ဒီပူကြီးဝါတွေပူနေမေတွေကိုစစ်ကောင်စီနဲ့ဒီပြည်သူစစ်တွေကလည်းနေကြီးတွေနဲ့ရန်တမ်းပြခတ်တဲ့အတွက်မင်းငယ်မှာဆိုရင်လည်းစီဆိုင်မျိုးနဲ့မြည့်ရရပါတော့အဲ့ဒီရွာမှာလည်းလက်နေကြီးကြားရောက်ပေါ်ကွိုင်းလို့အဲ့ဒီမှာစီပီချောင်းနေတဲ့ပြည်သူတို့အထီးမှန်တည်ဆုံးခဲ့တာရှိပါတယ်
တိုက်ပွဲတွေဖြစ်ပွားတဲ့အခြေအနေအသေးစိတ်နဲ့ထိခိုက်ဒေဆုံးမှုတွေကိုတော့တီးကြအတည်ပြုလို့မရသေးသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒေသခံတွေကလုံခြုံရေးအတွက်စိုးရိမ်နေတာကြောင့်ဘေးလွရာတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ
်မနေ့ကတော့ဒီလွေဆွေးလေးဖောက်မှာတိုက်ပွဲဖြစ်တယ်ဗျလေဒီလွေဆွေးဖြစ်တယ်သူအိယာဖာမင်းတော်ပြကြပြီးဟိုမှာတိုက်ပွဲဖြစ်တော့ဒီကအကလို့ဘန်ဒီကပြေးကြတာဗျလေဒီကြောအော်မြေပဲပေါ်ရှိတော့စီကောပြည်အဖြစ်နာလို့ကြားတယ
်။ဒီ
လိုလေအရှင်ဖမိကံရှိတယ်။အဲ့ဒါဖြစ်တော့သူတို့ဆိုင်ရင်းတော့ချောမြေဒီနေလန်းသူ။ခုနလေးပဲပြောလဲဆိုတော့မြေရေပေါ့မြေရေရောက်ရောက်ရေ။ဟောတီကြီးရောက်ရောက်ရေနောက်ပြီးတော့ဒီကပြောင်းလို့ဒီသူရောက်တော့တရားရတယ်လို့ပြောမြေကြီးလန်းသူလေရောအဲ့ဒါဒီပေါ့။အခုလည်းဒီအခုချိန်ပဲပေါ်ရှိနေတော့အဲ့ရောဖြစ်တယ်။မြေကဖြစ်တော့ဘက်ကပြန်ဆုံးတော့ဒီနေ့သူတို့ပြန်လာပြီးတော့အဲ့တော့ဖြစ်တယ်လို့ကြည့်
တိုက်ပွဲကြောင့်စီဆိုင်မျိုးနဲ့အနီးအနားကျေးရွာတွေကဒေသခံထောင်ချီပြီးတော့နေရက်စွခွာတိမ်းရှောင်နေရတယ်လို့လည်းပြောပါဗျ။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်လက်ကိုင်ပဋိပက္ခတွေကြီးထွားလာရကအရက်သားတေဆုံးမှုတွေနေရက်စွခွာရမှုတွေပေါ်ပေါက်နေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းသတိပေးထားပါတယ်ရှင်။